Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းရဲ့2022ခုနှစ်အောက်တိုဘာလ4ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2540 50တိတူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့တို့ပြောပြပေးမှာပါတာလီဘန်ရဲ့လှုပ်ရွတ်ချက် EU ဥရောပတမကကအကူအညီပေးရမှာကိုစိတ်ပြတ်နေတယ်လို့ EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲကပြောကြားလိုက်ပါတယ်တရုတ်ကတိုင်ဝမ်ဝေဟင်ပိုင်းနှစ်ထဲတိုက်လေရင်အများပြားဆစ်လွတ်တာအတွက်အမေရိကန်ကသတိပေးလိုက်ပါတယ်ပုံရဟန်မင်းကြီး Francis ကမြန်မာနိုင်ငံငြိမ်းချမ်းစေဖို့ထပ်ပြီးတော့ဆူတောင်းပေးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ကြီးထိုင
်ကောင်းပါပြီရှင်ရခိုင်ပြည်နယ်တွင် KNU ဒီခမရှင်ကရင်ပြည်နယ်တွင်း KNU ထိန်းချုပ်ဒေသတွင်မှစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ပြီးဒေသတွင်းမှာလည်းလုံခြုံရေးစိုးရိမ်နေရပါတယ
်တပ်ပွဲကအဲ့လိုမျိုးဟိုကပေါ့ဟိုကြောက်ကြအနေနဲ့ဟိုတောင်းတဲ့ခါကျတော့သူတို့ကဒီစံမိုင်းတို့ပါတို့တောင်းတဲ့ခါကျတော့အဲ့လိုမျိုးချိခိုက်နေရများတာပေါ့နော
် KNU တပ်မဟာ9ရဲ့ပြောခွင့်ရဒုတိယဗိုလ်မှူးကြီးစော့ကလဲတို့ပါရှင်မကြခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ဒီနောက်မှာတော့လက်ရှိကြုံနေရတဲ့မြမစီးပွားရေးအချက်တဲဖြစ်ရတဲ့အကြောင်းရင်းနောက်စစ်ကောင်စီကြုံရနိုင်တဲ့အခက်အခဲတွေကိုဆွေးနွေးထားတဲ့မြမအရေးဆွေးနွေးကံကမ္ဘာသတင်းမီဒီယာတွေတဲကမြမဆရာသတင်းကောက်နှုတ်ချက်မြမပြည်ကပေးစာနဲ့သတင်းတွေတဲကတုတအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့လည်းကအစ်ကဘလီဝုဒ်ချောင်းအပြင်ဘက်မှာတနင်္ဂနွေနေ့ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်အာဖဂန်အရသား9ဦးနဲ့မင်းတေဆုံးပြီးအနည်းဆုံး4ဦးဒဏ်ရာရခဲ့တယ်လို့တာလီဘန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကာရီဆိုင်ခိုစတီကပြောပါတယ်။ကာဘူးလေစင်နာအောက်ကုလတဲ IS Khorasan အဖွဲ့အသေးငယ်ဘုံခွဲသမားလက်ချက်နဲ့ American စစ်သား73ယောက်ပါဝင်လူပေါင်း200လောက်တေဆုံးခဲ့ရတဲ့နောက်အခုပထမဆုံးအကြိမ်ဖြစ်ဘုံခွဲတိုက်ခိုက်ခံရတာပါ။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူလုပ်တယ်ဆိုတာချက်ချင်းမသိရသေးပေမဲ့တာလီဘန်ပြောခွင့်ရဇဗီဟူလာမူဟာမက်ရဲ့မကြသေးခင်ကတည်ဆုံးခဲ့တဲ့မိခင်အတွက်ဒီဗလီမှာဆူတောင်းပွဲကျင်းပတာကိုပြစ်မှတ်ထားပုံရပါတယ်။ကာတာအခြေစိုက်တာလီဘန်ပြောခွင့်ရဆူဟီးဆက်ရှင်ကတော့ဒီတိုက်ခိုက်မှုဟာမူဂျာဟစ်နဲ့တခြားအပေါင်းပါတွေရှိတဲ့နေရာနဲ့တိုက်ဝေးတဲ့အတွက်သူထိခိုက်မှုတစုံတရာမရှိဘူးလို့ပြောပါတယ်။ဒီဘုံပေါက်ကွဲမှုကြောင့်ဒဏ်ရာသူတချို့ကိုကာဘူးအရေးပေါ်မှာကုသပေးနေတာပါ။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂါဟာနဲ့ခူနာခဲတွေမှာပြီးခဲ့တဲ့သတင်းပတ်တုန်းကတာလီဘန်တိုက်ခိုက်ရေးဓမ္မတွေနဲ့အရက်သားတွေဒါဇင်နဲ့ချီတေဆုံးရတဲ့တိုက်ခိုက်မှုတွေကိုသူတို့လှုပ်ဆောင်တာလို့ IS Khorasan အဖွဲ့ကကြေညာခဲ့တာပါ။
အာဖဂန်နစ္စတန်မှာဖွဲ့စည်းထားတဲ့တာလီဘန်အစိုးရရဲ့ပြုမှုဆောင်ရွက်ချက်တွေဟာအခုချိန်ထိအားရစရာမကောင်းသေးဘူးလို့ဥရောပသမဂ္ဂရဲ့နိုင်ငံရေးမူဝါဒဆိုင်ရာအကြီးအကဲဂျိုဇက်ဘိုရဲကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်
We don't want to support this government depending on their behavior.
Afghanistan မှာစီးပွားရေးပြိုလဲနေပြီးဒါကိုကြားကန်ပေးဖို့စဉ်းစားမယ်ဆိုရင်လက်ရှိအာဏာထိန်းချုပ်ထားတဲ့တာလီဘန်အစိုးရကိုကူညီထောက်ပံ့ရပါလိမ့်မယ်။ဒါကသူတို့ရဲ့အပြုမူပေါ်မှာမူတည်ပါတယ်။တာလီဘန်တို့ရဲ့လှုပ်ရက်ကအခုချိန်ထိဘယ်လိုမှအားရစရာမကောင်းသေးတဲ့အတွက်သူတို့အစိုးရအဖွဲ့ကိုကျွန်တော်တို့ကူညီထောက်ပံ့လိုစိတ်မရှိပါဘူးလို့ဘိုရဲကပြောကြားသွားတာပါ။အာဖဂန်မှာစီးပွားရေးပြိုလဲနေတာကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုနဲ့အခြားအန္တရာယ်တွေကိုပါတိုးလာစေနိုင်တယ်လို့အော်တိုဘာလ3ရက်ဆော်ရီအာရေဗီယာခေါင်းဆောင်အနေနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဂျိုးဆက်ဘိုရဲကထောက်ပြပြောသွားပါတယ်။ဂျိုးဆက်ဘိုရဲဟာဆော်ရီနိုင်ငံရီယက်မြို့ကိုရောက်ရှိနေတာပါ။အာဖဂန်မှာတာလီဘန်အုပ်စုကအာဏာရယူခဲ့ခြင်းကဆက်လို့ဥရောပသမဂ္ဂကလူသားချင်းစာနာတဲ့အကူအညီတွေတိုးမြှင့်ပေးအပ်ခဲ့ပေမဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအထောက်ပံ့တွေကိုတော့ရပ်ဆိုင်းထားပါတယ်။ဥရောပသမဂ္ဂလိုပဲအခြားနိုင်ငံတွေနဲ့ကမ္ဘာဘဏ်ကပါအကူအညီတွေရပ်ဆိုင်းထားပါတယ
်။ EU ဥရောပသမဂ္ဂကနေခွဲထွက်ခဲ့တဲ့နောက်မှာအခက်အခဲတွေမကြုံရအောင်ထိန်းနေရတဲ့ Britain နိုင်ငံအနေနဲ့လောင်စာဆီတန်းတွေနဲ့ Christmas ကာလအတွက်စားနပ်ရိက္ခာဆိုင်ရာလိုပြဿနာတွေကိုဖြေရှင်းရဖို့ရှိနေတဲ့အတွက်လူဝင်မှုကြီးကြပ်ရေးဆိုင်ရာထိန်းမြရတဲ့ပြဿနာတွေအဖြစ်မခံနိုင်ဘူးလို့ Britain ဝန်ကြီးချုပ် Boris Johnson ကတနင်္ဂနွေနေ့ပါတီညီလာခံမှာပြောပါတယ်။ဗြိတိန်ကို EU ဥရောပသမဂ္ဂကနေခွဲထွက်ခဲ့တဲ့နောက်န နိုင်ငံတွင်းအလုရှားပါမှုနဲ့စားသုံးကုန်လဲပတ်မှုအဆင်မပြေပဲဖြစ်နေတယ်လို့ဓာတ်ဆီဖြတ်မိဖို့စီတင်ကားမောင်းသူမရှိတဲ့ပြဿနာကနေလာမယ့် Christmas အတွက်ကြက်ဆင်ရှားပါမယ့်ပြဿနာအထိကြုံနေရတာပါအခုကာလဟာနိုင်ငံတွင်းအစအစလဲပတ်မှုကောင်းအောင်ထိန်းချုပ်နေရတဲ့ကာလဖြစ်တဲ့အတွက်လုံသားလူအမှုဖြည့်ဆည်းဖို့အတွက်လူမှုကြီးကြပ်ရေးဆိုင်ရာလမ်းကြောင်းကိုတော့ဖွင့်ပေးမှာမဟုတ်ဘူးလို့ပြောပါတယ်ဗြိတိန်မှာဓာတ်ဆီတွေဆေးပစ္စည်းတွေတည်ယူပို့ဆောင်ပေးမယ့်ရင်းမောင်းရှားပါတဲ့ပြဿနာကြုံနေရတယ်လို့တားတက်ရုံတွေမှာအလုသမားမရှိတဲ့အတွက်ပိုရှန်တရိတ်ဆန်ဖြစ်တတ်မှတ်မဲ့ဝက်အကောင်ကြီးကတသိန်းကျော်နေပြီဖြစ်ပါတယ် Conservative Party ဥက္ကဋ္ဌ Oliver Downing ကတော့အစိုးရတည်းအနေနဲ့ထရကားမောင်းသမားတွေပုံငှားရမ်းဖို့လုပ်နေပြီဖြစ်တယ်လို့စစ်တပ်တန့်ကားမောင်းသူတွေကိုဓာတ်ဆီကားမောင်းသူတွေဖြစ်တုံးနေအောင်တနင်္လာနေ့ကစပြီးလေ့ကျင့်ပေးတော့မယ်လို့ပြောပါတယ
်ဂျာမနီနိုင်ငံရေးသမားတွေအနေနဲ့မိမိတို့ရဲ့သဘောထားကွဲပြားမှုတွေကိုကျော်လွှားဖြေရှင်းကြဖို့ယာတူးကစွန့်ခွာတော့မဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကတနင်္ဂနွေနေ့ကအလေးထားတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ရွေးကောက်ပွဲအပြီးဂျာမန်ဝန်ကြီးချုပ်အဖြစ်ဘယ်သူကိုရွေးချယ်မလဲဆိုတာပါတီကဆွေးနွေးနေကြချိန်မှာသူမကအခုလိုတိုက်တွန်းလိုက်တာပါရွေးကောက်ပွဲမှာ Social Democrat SPD ပါတီရဲ့ကိုယ်စားလှယ် Olaf Scholz ကမေ 25.9 ရာခိုင်နှုန်းနဲ့ပုခါတီကအနိုင်ရခဲ့ပြီးဝန်ကြီးချုပ် Angela Merkel ရဲ့ Conservative CDU CSU ပါတီကတော့မကြုံဘူးလောက်အောင်မဲရလတ် 24.1 ရာခိုင်နှုန်းအထိကျဆင်းခဲ့တာပါမေယာလတ်တီအရ SPD ပါတီဦးဆောင်ပြီးအစိုးရအဖွဲ့ဖို့ဖြစ်လာချိန်မှာမာကဲရဲ့ဒီ Conservative Party ခေါင်းဆောင်တဲ့ဖြစ်သူအာမန်လက်ချက်ကလည်းသူတို့ပါတီရဲ့အာဏာကိုဆက်လက်ထိန်းထားနိုင်ရေးနောက်ဆုံးကြိုးပမ်းချက်အဖြစ်ညွန်ပေါင်းအစိုးရအဖွဲ့ဖို့ကိစ္စစကားပြောမယ်လို့ကတိပြုလိုက်ပါတယ်လက်ချက်ဟာမာကဲရဲ့နေရာအတွက်ဝန်ကြီးချုပ်လောင်းအဖြစ်အစားထိုးဝင်ပြိုင်သူပါလာမယ့်ဂျာမနီညွန်ပေါင်းအစိုးရတဲ့အဖွဲ့ဖို့တွက်ချက်မှုတွေရှုပ်ထွေးနေချိန်မှာလက်ရှိမဲအနေထားမဲအများဆုံးရထားတဲ့ Social Democratic Party နဲ့ Conservative Party တွေက Greens Party နဲ့ Liberal FPD ပါတီတွေကိုဆွဲဆောင်စည်းရုံးဖို့လိုမယ်လို့သုံးသပ်မှုတွေရှိပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5မီတာ24 kHz 12.13 9ไฮโดรมีเตอร์40กิโลเฮิรตซ์ขึ้นเลติดตรงญาไฮโดรมีเตอร์51กิโลเฮิรตซ์5859เนี่ยไฮไลมีเตอร์190กิโลเฮิรตซ์1905โรก็เลยทุ่งเรียนไปนะครับရှင
် View American ตางะมะเนคินตะรินฤเสร็จละจินญาณนี่บาร์เลยနှစ်ပေါင်းများစွာပြိပက်ကတွေเนี่ยဖီစီနှိမ့်ဆက်မှုခန်းနေရတယ်မြန်မာနိုင်ငံသားတွေငြိမ်းချမ်းမှုရရှိဖို့အတွက်ပူယဟမန်ကြီးဖရန်စစ်ကတနင်္လာနေ့စိန့်ပီတာရှင်တင်မှာပြုလုပ်တဲ့စူဝေးဆူတောင်းပွဲမှာထပ်ပြီးတော့ဆူတောင်းပေးခဲ့ပါတယ
်။ To once again implore the gift of peace on Myanmar.
မကြာခင်နှစ်တွေမြန်မာနိုင်ငံရင်ဆိုင်နေတဲ့အခက်အခဲတွေနဲ့အတူပြည်သူတွေဆွဆွဝါဝါခံစားနေရတာတွေတတ်တာစေဖို့အတွက်ဖရဲသခင်ကငြိမ်းချမ်းရေးလက်ဆောင်ပေးဖို့ပူယဟမင်းကြီးကဆူတောင်းပေးခဲ့တာဖြစ်ပါတယ်။ဒါပြန်မြန်မာနိုင်ငံမှာမှီတင်းနေထိုင်ကြသူတွေအနေနဲ့ဆိုးရတဲ့ခံစားမှုတွေ၊တေဆုံးအောင်မှုတွေကြောင့်မျက်ရည်မစင်နိုင်ဖြစ်နေကြပေမဲ့ငြိမ်းချမ်းသာယာမှုရှိလာစေဖို့အတူလက်တွဲပြီးအခက်အခဲတွေအတူတကွကျော်ဖြတ်နိုင်အောင်ပူးပေါင်းဆောင်ရွက်နိုင်အောင်လည်းဆူတောင်းပေးခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခု6လတည်းရောက်လာချိန်ထိစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေရှိနေစေဖြစ်ပြီးစစ်တပ်နဲ့ရဲရဲအကြမ်းဖက်နှိမ်နှင်းမှုကြောင့်တေဆုံးသူက1150ကျော်နေပြီလို့နိုင်ငံရေးကျင်းသားများကကြေညာဆောင်ရွက်တဲ့ ABB ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာစစ်ကောင်စီတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေဒေသခံပြည်သူစစ်ကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေနေရာအတော်များများမှာဖြစ်ပွားနေစေဖြစ်ပြီးမြန်မာနိုင်ငံတလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးရသူက2000ကျော်ရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။
ဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခသည်စခန်းမှာပြီးခဲ့တဲ့ရက်ပိုင်းကထင်ရှားတဲ့ရိုဟင်ဂျာခေါင်းဆောင်မူဟစ်ဦးလာတနတ်နဲ့ပြစ်ခတ်လှုပ်ကြံခံရတဲ့အမှုနဲ့ပတ်သက်လို့မတင်ငါသူ6ဦးကိုဖမ်းဆီးထားကြောင်းဘင်္ဂလားဒေ့ရှ်ရဲတွေကတနင်္ဂနွေနေ့မှာ AFP သတင်းဌာနကိုပြောပါရယ်အခုဖမ်းဆီးထားတဲ့သူတွေဟာစစ်သွေးကြွအုပ်စုနဲ့ဆက်နွယ်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ရဲကပြောပါရယ်ဖမ်းဆီးခံရသူတွေက2ဦးကိုရမန်ယူထားပြီးသုံးရက်ကြာစစ်ဆေးမင်းမြန်းနေတယ်လို့အာနာပိုင်တွေကပြောတာပါ။ကျန်တဲ့3ဦးကတော့အခုချိန်ထိရုံးမထုတ်သေးပါဘူး။ဒီလူသတ်မှုနဲ့ပတ်သက်ပြီးအသက်28နှစ်အရွယ်နောက်ထပ်ရိုဟင်ဂျာအမျိုးသား2ဦးကိုလည်းဖမ်းဆီးထားပါတယ်။သူတို့6ဦးစလုံး ARSA အာဆာအဖွဲ့နဲ့ဆက်နွယ်မှုရှိမရှိကိုစစ်ဆေးနေတာပါ။မူဟစ်ဦးလာဦးဆောင်တဲ့ ARSPH ရိုဟင်ဂျာအဖွဲ့အစည်းတွေက အမိမဖော်လို့တဲ့အဖွဲ့ဝင်တဦးကတော့အခုဖမ်းဆီးထားတဲ့အထက်ကအသက်35နှစ်အရွယ်မိုဟာမက်အဲလီယက်ဆိုသူဟာအာဆာအဖွဲ့ဝင်တဦးဖြစ်ခဲ့ပြီးပြီးခဲ့တဲ့ဇွန်လတုန်းကမူဟစ်ကိုချင်းချောက်ခဲ့တယ်လို့ဆိုပါတယ် ARSPH အဖွဲ့တွေကခေါင်းဆောင်အနည်းဆုံး10ဦးဟာနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာမှာဆိုလို့ပုံရှောင်နေရတယ်လို့ဆိုပါတယ်ခင်ဗျာ
ထိုင်ဝမ်ပိုင်းနဲ့ဒေသအနားတစ်ဝိုက်တရုတ်ရဲ့ရန်လိုတဲ့စီးရဲလှုပ်ဆောင်မှုတွေအတွက်စိုးရိမ်စိတ်ပူတယ်လို့အမေရိကန်ကထုတ်ပေါ်ပြောဆိုလိုက်ချိန်မှာပဲတရုတ်ကထိုင်ဝမ်တောင်ပိုင်းရေပြင်ပေါ်မှာတနင်္ဂနွေနေ့ကစစ်လျင်16ဆင်းဖြတ်ပြီးပြန်တန်းခဲ့ပါတယ်တရုတ်ကထိုင်ဝမ်လေကြောင်းကာကွယ်ဇုန်တဲကိုသူတို့ရဲ့တိုက်လေရင်12ဆင်းနဲ့တခြားမျိုးစားစစ်လျင်4ဆင်းဆစ်လွတ်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကပြောပါတယ်တရုတ်ကထိုင်ဝမ်ဝေဟင်ပိုင်းနဲ့ထဲတောက်ကြံနေကစစ်လျင်38ဆင်းပြန်တန်းခဲ့တယ်လို့စနေနေ့မှာတော့39ဆင်းပြန်တန်းခဲ့တာပါဒါမှမဟုတ်ကစက်တင်ဘာတရုတ်လေရင်တွေသူ့ဝေဟင်နဲ့ပြန်တန်းလာကြောင်းထိုင်ဝမ်စပြောချိန်ကစကြည့်မယ်ဆိုရင်တရုတ်တွင်းလေရင်အဆင့်အများဆုံးဖြစ်ပါတယ်ထိုင်ဝမ်နားမှာတရုတ်ရဲ့စီးရဲလှုပ်ရှားမှုတွေဟာမှားယွင်းချွတ်ချော်မှုတစုံတရာဖြစ်မဲ့အန္တရာယ်ကြီးတယ်လို့ဒေသရင်းတင်ပြင်းရေးနဲ့ငင်းချမ်းရေးကိုထိခိုက်စေနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကအကြေညာချက်ထုတ်ပြန်သတိပေးပါတယ်တရုတ်အစိုးရအနေနဲ့ထိုင်ဝမ်ကိုစန့်ကျင်တဲ့စီးရဲတန်တမာရေးနဲ့စီးပွားရေးဖိအားတွေရပ်ပစ်ဖို့အမေရိကန်ကတိုက်တွန်းကြောင်းလည်းပြောပါတယ်ဒါ့အပြင်အမေရိကန်ဟာထိုင်ဝမ်ရဲ့အခြေဆုံးလက်နက်ဖြန့်ဖြူးသူဖြစ်တယ်လို့ထိုင်ဝမ်ကိုကာကွယ်နိုင်စွမ်းကောင်းကောင်းရှိအောင်ဆက်ပြီးအကူအညီပေးဖို့ရှိတယ်လို့လည်းပြောပါတယ
်လူတွေရဲ့တွေးကိုစမ်းသပ်စစ်ဆေးခြင်းအဖြစ်COVID-19 ပိုကူးစက်ထားခြင်းရှိမရှိဆိုတာအလွယ်တကူခြေရာခံသိနိုင်မယ့်ကရိယာတစ်ခုကိုဗြိတိန်နိုင်ငံ Vertic ကုမ္ပဏီကတီထွင်လိုက်ပါတယ်။ Vertic ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့သူတို့ရဲ့စမ်းသပ်မှုရလဒ်တွေဟာအလွန်ကိုတိကျပြီးနောက်ဆုံးအုပ်စုစမ်းသပ်မှုတွေမှာအမှားယွင်းတစ်ခုတောင်မှမရှိခဲ့ဘူးလို့ဆိုပါတယ်။တွေးတရေစတဲ့အရာတွေကိုစစ်ဆေးဖို့လူတွေကိုတစ်ပတ်အတွင်းအကြိမ်ကြိမ်စမ်းသပ်ခဲ့ပေမဲ့လူတွေစိတ်ပြတ်မသွားဘဲပူးပေါင်းကူညီခဲ့ကြပါတယ်။စမ်းသပ်လို့ရတဲ့အဖြေကို15မိနစ်အတွင်းမှာသိရှိနိုင်တယ်လို့ကုမ္ပဏီကပြောပါတယ်ခင်ဗျာ The Voice of
America The OA ထိတ်တဲရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့အကျညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ကျမတို့ရဲ့အစီအစဉ်တွေကို website ဆာမျက်နှာ bami.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်သလို VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆာမျက်နှာမှာလည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရအောင်ပါကင်းပြည်နယ်တွင်းကကရင်မျိုးသားအစည်းအရုံး KNU တပ်မဟာငါထိန်းချုပ်ထားတဲ့ဖာပွန်ခရိုင်မူထရော်ခရိုင်တွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးပြီးခဲ့တဲ့ရက်အတွင်းမှာတနေ့တည်းတိုက်ပွဲ6ကြိမ်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးနဲ့ဒဏ်ရာရသူများကြောင်း KNU တပ်မဟာငါဘက်ကသတင်းထုတ်ပြန်ပါတယ်တိုက်ပွဲဖြစ်တဲ့ဒေသတွေမှာလည်းနေစဉ်လုံခြုံရေးစိုးရိမ်နေကြရကြောင်းဒေသခံတွေကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။စစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်တိုက်ပွဲတွေနေစဉ်နီးပါးဖြစ်နေတဲ့ကရင်ပြည်နယ်ဖားပွန်ခရိုင်ထဲမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဒီရက်ပိုင်းတွင်ပိုပြင်းထန်လာပါတယ်။စစ်ကောင်စီနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်တပ်မဟာငါတို့ဟာစက်တင်ဘာလ30ရက်နေ့တနေ့ထဲမှာပဲတိုက်ပွဲ6ကြိမ်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကလူ20ကျော်လောက်ကြဆုံးခဲ့တယ်ဆိုပြီးတပ်မငါးကထုတ်ပြန်တဲ့မုထရော်တရဲမှာပါရှိပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်တပ်မငါးကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပါတယ
်20ကျော်ဟိုကြတယ်ဆိုတာကဒီလိုဒီခက်ကသူတို့ဆွဲမိုင်းနဲ့ဆွဲတဲ့ခါကျတော့ဟိုသူတို့ကလည်းအဲ့လိုမျိုးဟိုကလာတဲ့အချိန်မှာဆွဲမနဲ့ဆွဲတဲ့ခါကျတော့သူတို့ထိတာပေါ့နော်အဲ့လိုမျိုးဟိုတက်ကွဲကအဲ့လိုမျိုးဟိုကပေါ့ဟိုကြောက်ကြားနေနဲ့ဟိုတုံးတဲ့ခါကျတော့သူတို့ကဒီဆွဲမိုင်းတို့ပါတို့တောင်းတဲ့ခါကျတော့အဲ့လိုမျိုးထိခိုက်နေရများတာပေါ့နော်အဲ့တလလုံးလုံးကတော့ကြိုကြကြိုကြတော့ထိတာပဲနှစ်တိုက်လို့ပေါ့နော်ကြိုကြကြိုကြထိတယ
်ဒီအကြောင်းနဲ့ပတ်သက်လို့ကရင်သတင်းစီရင်အမှုဆောင်အက်ဒီတာချုပ်နန်းဖောဂေကတော့အခုလိုပြောပြပါဗျာ
တမငါလည်းအောက်မှာရှိတဲ့ CNL အတရင်တစ်တုံညာမိနစ်နဲ့ပေါ့နော်ဒီစစ်ကောင်စီရဲ့အာစစ်စီရင်ခုကေမှုဌာနချုပ်စစ်ပကရှိလက်အောက်ခံခမာရလေးတုံညာရှိသူဂျာမဖြစ်တဲ့တိုက်ပွဲလို့တော့အဲ့လိုသူတို့တရင်ဖော်ပြထားတာလို့မှတ်ဆိုတော့အဲ့မှာကဟိုနှစ်ဖက်ထိခိုက်မှုမှာသူတို့ဖော်ပြထားချက်ရလို့ရှိရင်စစ်ကောင်စီတပ်ဘက်ကတော့23ဦးကြဆုံးတယ်ပေါ့နော်30ကျန်ရတယ်လို့တော့ဘူတော်တရင်စင်ကအဲ့လိုဖော်ပြထားတယ်ထုတ်ပြန်ထားတယ်အာပါတခုကလေဟိုဟာဒီစစ်ကောင်စီဘက်ကတန်ရာရတဲ့သူတွေမှာလည်းပဲဒီမူထော်သတင်းစီရင်ဖို့ပြရတဲ့သူတန်ရာရတဲ့သူတွေမှာ တရင်မှုအဆင့်နှစ်ဦးပါတယ်လို့အဲ့လိုမျိုးဖော်ပြထားတာရှိ
ကရင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဒီရက်ပိုင်းမှာထူးထူးခြားခြားပြောဆိုထုတ်ပြန်တာမရှိပါဘူး။ဒါပေမဲ့လည်းကရင်ပြည်နယ်ကော့ပရိတ်ဖအံမြဝတီစတဲ့နေရာတွေမှာတော့လုံခြုံရေးတွေကိုပုံမတင်းကျပ်ထားတယ်လို့စစ်ဆေးဖန်ဆီးမှုတွေလည်းရှိနေပါဗျ။ကရင်ပြည်နယ်ကော့ပရိတ်မြို့နယ်ထဲမှာတော့အော်တိုဘာလ၁ရက်နေ့ကအရှိတောင်တိုင်းတိုင်းမှုခရီးစဉ်လုံခြုံရေးယူရတဲ့ရင်နှန်းကို DGBA တိုးတက်တော့ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကပြစ်ခတ်ခဲ့လို့စစ်ကောင်စီဘက်ကဘူကြီးတူအပါဝင်၄ဦးတည်းမနေကြဆုံးခဲ့ပါဗျ။ကရင်ပြည်နယ်တစ်ခုလုံးကတက်မှအတီးတီးမှလည်းတိုက်ပွဲတွေကနေရာအနှံ့ပြားမှဖြစ်ပွားနေတယ်လို့လူလူတွေကလည်းမလုံခြုံမှုတွေစိုးရိမ်ထိတ်လန့်မှုတွေနဲ့ကြုတ်ကျင်းနေကင်းပုံးနေတဲ့မှာနေရတာမျိုးတွေဒေးလွရာကိုတင်းချောင်ရတာမျိုးတွေကတော့လနဲ့ချီပြီးဇက်တိုက်ဖြစ်နေရတယ်လို့လည်းနန်းဖော့ကေကပြောပြပါဗျ။တ
ိုက်ပွဲတွေဖြစ်မဲ့ဆိုရှင်တို့အတန်ကြာအောင်နဲ့တင်ကိုသွားဟွာလေးဆောင်ဆောင်နေရပြီပေါ့နော်။အနည်းဆုံးတိုက်ပွဲကဖြစ်ဘူးဆိုတော့မှအစီရလို့စမှုတွေပေါ့နော်စစ်ကြောင်းတွေသွားနေရဒီပါးတွေတွေ့ပြီးဆိုရှင်တို့တွေကရှောင်သိမ်းနေရပြီလို့ပုံနေရပြီပေါ့အဲ့လိုထားနေပြင်ပုံတွေမှာပြန်မှာပုံနေရရနေထားမျိုးပေါ့နော်ချိန်ကြီးဖြစ်နိုင်တဲ့အနေထားမျိုးရှိတဲ့ခါကျတော့ဒီကကံတွေလည်းဟိုစီရလို့ရှောင်တွေ့ပြီးဆိုတာနဲ့တိုက်ပွဲမဖြစ်တော့မှကိုပြူပြီးတော့ပုံနေရတဲ့အနေထားမျိုးလေးတွေဒါတော့အခုနေရာတိုင်းလိုလိုရှိနေတယ်ပေါ့နော်အလားတူပဲတမန်လေးဆိုရှင်လည်းဒါကဒီရရွာထဲမှာဟိုစစ်ကောင်စီကနေပြီးတော့ရွာထဲဝင်ပြီးတော့ငွေနောက်ရှောက်ဖူးဆောင်လေး PTS ကိုတရင်တိုင်းကိုဝင်လာပြီးအဲ့လိုမျိုးရှိရမလို့နောက်ပြီးတော့ဖြစ်စီရလည်းရှိရမလို့အဲ့လိုမျိုးဆက်မျိုးစီးကြတဲ့နေရာတော့မှာတမန်ဆောင်မှလည်းတိုက်ပွဲဖြစ်တယ်လေဆိုတော့အဲ့ဒီဟာမျိုးဆိုရှင်လည်းလူလူတွေကတော့ပြင်းပုံးသေးမှာပဲပုံနေရတယ
် KNU နဲ့မြန်မာအစိုးရတို့ဟာ2012ခုနှစ်ထဲမှာအပြစ်ခတ်ရက်ဆဲခဲ့ပြီး2015ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်ဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပါတယ် NCA အတိုင်းလိုက်နာလှုပ်ဆောင်မယ်ဆိုရင်ပဋိပက္ခဖြစ်เสียရအကြောင်းမရှိဘူးဆိုပြီးစစ်ကောင်စီရဲ့ပြောခွင့်ရဘုံမှုချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့လပိုင်းတုန်းကပြောခဲ့သလို EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းမကြာခဏသတိပေးမှုတွေလုပ်ခဲ့ပါတယ်ဒီအပိုင်းမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်လုပ်သွားမှာဖြစ်ပြီးတစ်ဖက်သက်အပြစ်ခတ်ရစရေးကိုလည်းကြေညာထားပါတယ်။ဒါပေမဲ့တိုင်းနဲ့ပြည်နယ်တဝန်းလုံးမှာတော့စစ်ကောင်စီတပ်တွေဟာကရင်၊ကချင်၊ကယားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်ပေါ်နေတယ်လို့တခြားတိုင်းနဲ့ပြည်နယ်တွေကဒေသခံပျောက်ကြားတွေနဲ့လည်းတိုက်ပွဲတွေဖြစ်ပေါ်နေပါတယ်ရှင်
။ထိုင်းချီဆိုင် VOE သတင်းတောင်မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့မြန်မာရေးဆွေးနွေးကမ်းကိုတင်ပြပါမယ်။အခုကြုံနေရတဲ့မြမစီးပွားရေးအချက်တဲဟာအရင်1988ခုနှစ်အာနာသိန်းစင်ကအချိန်နဲ့အခြေအနေမတူတာကြောင့်အာနာသိန်းစစ်ကောင်စီအနေနဲ့ပိုပြီးအခက်ခဲကြီးနိုင်တယ်လို့ပြည်သူ့ရေးရာမူဝါဒဆိုင်ရာကျွမ်းကျင်သူဦးခိုင်ဝင်းကတုံ့တက်ပါတယ်စီးပွားရေးနဲ့ဗန်စနစ်ကိုပြည်သူတွေရဲ့ယုံကြည်မှုကျဆင်းတာဟာလက်ရှိကြုံနေရတဲ့စီးပွားရေးအချက်အတဲရဲ့အဓိကရင်းမြစ်ဖြစ်တယ်လို့လည်းသူကတုံ့တက်ထားပါတယ်ကိုသားညုံဦးဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်မြမအရေးဆွေးနွေးကမ်းအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်ကိုခိုင်ဝင်းရဲ့အခုဒီမြမနိုင်ငံစီးပွားရေးနဲ့ပတ်သက်လို့ပေါ့နော်တလောကပဲအခြေကြီးကထုတ်ပါတယ်အခုတလအတွင်းမှာပဲပြောရရင်မြမငွေကြေးတန်ဖိုးက60ရာခိုင်နှုန်းလောက်ကိုထိုးချသွားတယ်ဆိုပြီးတော့သူတို့တုံ့တက်ထားတာပေါ့နော်အဲ့တော့ဒီလောက်ထိငွေစည်းတွေကျသွားတဲ့အခြေအနေဒီလောက်ထိစီးပွားရေးဖြူဖျက်ဖြစ်သွားတဲ့အခြေအနေပေါ့ဘာကြောင့်အတိတ်ကလို့ကိုခံဝင်တို့သုံးသပ်မိလဲဗ
ျပထမဆုံးကတော့အာနာသိမ့်မှုပေါ့ဒီဟာတော့ political shock လို့ခေါ်တာပေါ့ပြည်သူဒီပြည်သူလူထုအနေနဲ့ကယုံကြည်မှုပေါ့နော် trust ပေါ့ဘုံဘန်တို့ဘာလို့ပုံမှာရောလက်ရှိသူတို့ငွေတွေအထက်ထားတဲ့ငွေတွေပုံမှာရောယုံကြည်မှုပေါ့နော်ယုံနေသွားတဲ့အတွက်တော့အဓိကအကြောင်းရင်းတွေဖြစ်တယ်ကိုခံဝင်နေတယ်ပုံစံ
တစ်ချိန်တည်းမှာပဲဗဟုဘဏ်ကလည်းဒီကြားထဲမှာဒီငွေကြေးတန်ဖိုးထိန်းနိုင်အောင်လို့ဆိုပြီးဒေါ်လာတွေထုတ်ရောင်းနေတာရှိတယ်ခင်ဗျအဲ့တော့လက်ရှိဗဟုဘဏ်ကင်တွယ်မှုဒီငွေကြေးကိုထိန်းနိုင်အောင်လို့ကင်တွယ်မှုနဲ့ပတ်သက်လို့ဘာများသုံးသပ်ခြင်းလဲ
ဗဟုဘဏ်ကဘလို့ပဲဟိုထုတ်ပေါ့နော်ထုတ်ရောင်းနေတဲ့ဟာတွေကအခုတွေ့ရတာဟိုဘတ်တရားကျော်သွားပြီပေါ့နော်အတိအကျတော့မမငွေသူတခါတခါရောင်းရ15000တော့အဲ့ဒီရောင်းနေဟိုတနေ့ကလည်း5000 6000လောက်ပြီသူရောင်းနေပေါ့အဲ့လိုဗဟုဘဏ်ထုတ်ရောင်းနေတဲ့အချိန်ထဲမှာပဲဒီဒေါ်လာအကောင့်ဒီပေါ်မှာထိန်းချုပ်လာတာကိုတွေ့ရတယ်။သဘောကတော့ဘာလဲဆိုတော့ဒေါ်လာဝင်ငွေလေးနေလာတယ်ပေါ့ရောက်ဆင်းလာတယ်ပေါ့နော်။ဒီကခိတ်ပါလေဟိတ်ဖို့ရုပ်ကလည်းဒီနေ့မှာနော်စက်တင်ဘာလ3ရက်နေ့အထိဆိုလာပဲစက်တင်ဘာလအကုန်အထိရောလေ7ဘီလီယံလောက်ဖြစ်သွားတယ်လို့ပြောတယ်။အဲရောက်ဆင်းသွားတယ်ဆိုတော့သူတို့ဒီဟိုကဒေါ်လာကြီးဟိုကနေသွားတယ်။အဲ့တော့ဘူဘာဘလောက်ပဲထုတ်ရောင်းတဲ့ဟာနဲ့ဒီဘက်ကလိုအပ်နေတဲ့ဒေါ်လာလိုအပ်နေတဲ့ဟာတွေကအကဲဖြစ်နေတာပေါ့။ဒီကဘာပိုင်ရဲ့ဒီနောက်ထပ်အာနာသိမ့်ပြီးတော့ ထုတ်တဲ့ဟိုဟာမှာလေစီမံသားတစ်ခုမှာလေရေးထားလေ73ဒီကတက်နေပါဘူးเนาะဆောင်းကန်ဒီထဲမှာလဲသွားပြီ30ရာခိုင်နှုန်းလောက်ပဲရှိတယ်လို့တော့မအလိုမျိုးသူကပြောနေတယ်ပေါ့เนาะအဲ့ဒါလည်းနေနောက်တစ်ခုကတော့ပြဿနာပါလို့ဆိုဘောကဘယ်လိုပဲရောင်းရောင်းလိုက်နေတယ်အကြောင်းရတော့ကြီးသူတွေဟာเนาะဗန်လေးကအနှံ့ဝေးတွေကိုထုတ်ပြီးတော့ဒီတန်ကိုရှိတဲ့အရာကိုစုဆောင်တဲ့အနေနဲ့စုဆောင်လာကြတယ်အဲ့ဒါရောလေဒီပြကီပါကိုဆွဲတဲ့ဟာတွေကလည်းပုံပြီးတော့ညာလာလေဆိုသူမလိုက်နိုင်ဘူးဖြစ်မလိုက်နိုင်ဘူးဖြစ်နေတခြားနိုင်ငံတွေမှာလည်းဒီလိုနမူနာရေးဆိုးမှတူရကီပေါ့နော်တူရကီပါကာတာနိုင်ငံနဲ့ပြီးတော့15မီလီယံပေးမယ်ပေါ့အဲ့လိုပြောပေးတာတော့မှနော်သူတို့ရဲ့လက်ဝါပေါ့နော်တူရကီငွေကြတာကိုလည်းမထိနိုင်ဘူ
းအဲ့တော့တစ်ချိန်တည်းမှာပဲ twin ကုန်အနေနဲ့ပတ်သက်လို့ဒေါ်လေးအခက်ခဲရှိလာပြီဆိုပြီးတော့ကုန်တွေညီးရလဲကျွန်တော်ကြားလာပါတယ်ခင်ဗျအဲ့တော့တစ်ဖက်မှာထုတ်ကုန်များထုတ်ပေးရမယ်ဆိုတဲ့ပုံစံမျိုးပြောလာကြတော့အခုမြန်မာနိုင်ငံမှာတကယ်ရှိထားတဲ့ဓာတ်ငွေတွေတင်းထွက်တွေတရားစာတတွေဒါတွေပေါ်မှာပို့ပြီးတော့မှီခိုလာရနိုင်ခြေရှိပါလားဒါတွေကထုတ်ရောင်းရောအဆင်ပြေပါမလား
ထုတ်ရောင်းဖို့တော့အဲ့ဘက်ကိုပေါ့နော် resource set ကိုပို့ပြီးတော့အားပြုနော်အားပြုလာမယ်လို့တော့ဟိုလိုပါနော်ယူဆလို့ရတယ်ပေါ့နော်ယူဆလို့ရတယ်ဘာလို့လဲဆိုတော့ခုဒီသွင်းကုန်တွေအတွက်ဒီဒေါ်လာကိုသူတို့မတုံးနိုင်ကြောင်းလို့ပထမဆုံးဒီပထမဆုံးသူတို့လုပ်တဲ့ဟာတော့ဘာလဲဆိုတော့ non essential goods ဆိုပြီးတော့ထိုင်းဟာနေအချိုးကြီးတွေပါတွေကိုပိတ်နေတာမျိုးတွေလုပ်တယ်ခုနောက်ပဲဒီတဲ့နော်ထပ်ပြီးတော့ကြလာတဲ့အတွက်လို့ထင်တယ်နော်73ပြည်ကိုတောင်မှ73ပြည်ကျင်းတဲ့လူတွေကိုသူတချို့ပဲဒေါ်လာကိုဒါတနည်းအားဖြင့်ပြောရင်ကိုတာပေါ့နော်ဒေါ်လာကိုကိုတာနဲ့ပေးတယ်လို့ပေါ့ကိုနဲ့နော်ကိုရဲ့ဟိုဟာလူတွေကိုပဲတချို့ပဲသူတို့ပေးတိုင်းတယ်ကိုတာနဲ့ခွဲပေးအဲ့လူတွေကသွင်းပြီးတော့နော်ရှော့လေးနဲ့သူတို့ရောင်းဟိုဟာလုခိုင်းတာပေါ့နော်အဲ့တော့ပေးကြတဲ့ဒေါ်လာကိုလုံးဟိုဟာလုံးနေပြီတော့ပို့ကုန်တွေကိုပို့ပြီးတော့တိုးမြှင့်ရမယ်ပေါ့အဲ့တော့ပို့ကုန်တွေဘိုင်းရောတိုးမြှင့်နိုင်မှာလားပေါ့နော်လေအစကြိုးရင်းမှာလည်းခုဒီသွေးအားစုတွေဖြစ်တဲ့တမင်ဩဇာတိဈေးတွေကတော်တော်လေးကိုတက်တယ်လို့ပြောတယ် International Food Policy Research Institute ကလည်းထောက်ထားတဲ့ဒီသူ့ရဲ့သူတည်နာတွေအရာနော်တော်တော်တက်သွားတဲ့အတွက်တမင်ဩဇာတွေကျသွားမယ်ရောင်းအားတွေကျသွားမယ်ဆိုရင်ဒါလေအစကြိုးရင်းကဏ္ဍပုံမှာလည်းခုဘုတ်တုံညာစီအပြီးမှာထွက်နှုံးနေတာအများကြီးဟိုဟာဖြစ်သွားတယ်ပေါ့နော်ဒီနေ့ပဲခေါ်ပါတမင်ဩဇာ Group ရဲ့ Facebook Page မှာလည်းပါတွေ့ရလဲဆိုတော့သတ္တုံးစီဈေးတွေတက်တဲ့အတွက်ဘာလဲရေးသိမ်းကြပြီဒီအရင်ကနဲ့မတူတော့ဘူးဆိုပြီးတော့သူတို့ page မှာရေးထားတာတွေ့ဒီအခက်ခဲတွေပို့ပုံရလဲကြဖို့များနေပေါ့အဲ့တော့တခုပဲရှိတာကိုဘာရှိလဲဆိုတော့ဒီကနပြောရဲပေါ့နော်တန်ဟာဇာတတွေပေါ့အဲ့တန်ဟာဇာတကလည်းရေးနိုင်လို့ဒီဟိုကတပါးတန်းဝေးလို့ကတော့ချက်ချင်းလေးထုတ်လို့မရဘူးနော်ရှာထားတဲ့တွင်းတွေရှိရင်တောင်မှဒီတန်တာခေါ်အောင်မယ်ပေါ့နော်အားကြီးခေါ်အောင်မယ်ဆိုတော့ခက်ခဲရှိတယ်တက်နော်ကျွန်တော်တို့ဘာလို့ဘိုင်းအောင်မပြောတတ်ဘူးကြောက်စင်းလို့ဘာလို့ဒီဟာအာကန့်လို့ဘာလို့ပြကတော့အချိန်နေပြီလို့ရှိမလဲတော့မသိဘူးပေါ့နော်ဒါမှမဟုတ်ကြောက်စင်းဈေးကွက်ကတော့ကုန်တယ်လေးရဲ့ပြောရရအောင်တရုတ်ပြည်ကအဓိကမှီခိုးရတယ်တရုတ်ပြည်ကလည်းအရင်ကမဟုတ်တော့ဘူးတရုတ်ပြည်မှာရှိတဲ့ကြောက်စင်းဈေးကွက်ကလည်းပြက်နေပြီပေါ့နော်မိုးရနိုင်တော့ဘူးပေါ့နော်သူတို့မှလည်းစူပါကြီးခက်ခဲတွေအားကြီးရှိနေတဲ့အတွက်ဒါကြောင့်ပို့ချင်နိုင်တဲ့ပို့လို့မရဘူးပေါ့အဲ့တော့လက်တလုံးမှာတော့တော်တော်လေးကိုဒီဒေါ်လာအတွက်ကိုသူတို့ချိုးချောင်ချူတာဒီလိုပေါ်ရှိတယ
်။တွင်းကုန်တွေနဲ့ပတ်သက်လို့သူတို့ကန့်သတ်မှုတွေကလုတ်တာကျွန်တော်တို့ကြားပါတယ်။ဥပမာကားတွင်းနာတွေပင်နဲ့ပတ်သက်လို့ကန့်သတ်တယ်။အဲ့တော့တစ်ဖက်မှာစစ်ကောင်စီအကြီးအကဲကနောက်ပိုင်းသူတို့ပြောတဲ့အထက်မှာစိုက်ပျိုးရေးကဏ္ဍကိုမှီရမယ်ပြည်တွင်းမှီခိုရေးမူဝါဒဆိုတဲ့သဘောမျိုးပေါ့နော်။အတိအကျတော့ပြင်ပကလည်းပိတ်တာများလာတဲ့ခါမှာပြည်တွင်းမှာပဲဖူလုံဖို့ပြည်တွင်းကိုမှီခိုရေးဆိုတဲ့စိုက်ပျိုးရေးဟာကိုမှီပြီးလုပ်မယ်ဆိုတဲ့ဟာမျိုးပြောလာတာရှိပါတယ်။ဒါကတော့တကယ်အလုပ်ဖြစ်ပါမလား
။ဒါလည်းခုနကပေါ့နော်အခက်အခဲတွေကဘာလို့ဟိုဟာရှိတယ်ဆိုစိုက်ပျိုးရေးကဏ္ဍကနလို့ပြောပြမယ်လို့လည်းခုနပြောရဲပေါ့နော်ဒီ value chain ပေါ့နော် Africa channel value chain တခုလုံးမှာသူသွင်းကုန်တွေပုံမှာပေါ့နော်ခုနပြောရဲဒီဟိုကတမင်ဩဇာဦးတက်စီအဲ့ဒါတွေကနော်အခက်ခဲရပါလဲဆိုတော့မြန်မာနိုင်ငံကခုပြည်တွင်းမှာမထုတ်နိုင်ဘူးနော်တမင်ဩဇာအများစုပါတဲ့အကုန်နှီးပါးကနော်ဒီ3500ခုလောက်နိုင်ငံသားတွေတင်သွင်းရတယ်ပေါ့နော်အဓိကတော့တရုတ်ပြည်ထိုင်းတို့ကနေတင်သွင်းရတယ်ဆိုတော့အဲ့ဒီခါကျတော့ဒီကဏ္ဍကြီးကသင်ပြပါမလားပေါ့နော်နောက်တစ်ခုကတော့သူတို့ခုလုပ်နေတဲ့ပုံစံကဒီကုန်သိန်းလုံးကိုထိန်းကျင်တဲ့အတွက်ကုန်သိန်းလုံးကိုထိန်းမှုအတွက်ကိုရှော့ရောင်းမယ်ပေါ့နော်ဒီစားဟုတ်စီရောဘာလို့သူတို့ရှော့သေးနေပေါ့နော်ရောင်းနေတာတွေ့တယ်ဒါမျိုးတွေကလည်းဒါဒီကနေ့ပြန်ပြီးတော့စီးပွားရေးအနေနဲ့ပြန်ကုန်သက်ရှိမယ်ဆိုလို့ရှိရင်တော့လေယာဉ်စက်ကြိုးကြီးကန်တာပေါ်မှာပို့ပြီးတော့ဇက်ထပ်သွားနိုင်တဲ့နေရာကြီးရှိရင်အခက်အခဲတွေဖြစ်နေပြီဒီကတော့တမင်ဝန်ဆောင်တယ်မဟုတ်ဘူးလက်ရှိနေရီပေါ့နော်ဒီလေယာဉ်ကဏ္ဍမှာသုံးတဲ့စက်ရအရာတွေတင်သွင်းမှုတွေ အဲ့ဒါတွေကအခက်အခဲကွာဖြစ်နေတယ်။ဒီမှာလက်ပူတွေအားနေပြီးတော့ဆက်မှုတွေမတန်ခင်လုံးဝမှမျက်နှာလေးခပြောင်းလာတာပေါ့
။ဒီလိုအကြက်တဲတွေအခက်အခဲတွေရှိနေကြမှာပဲစစ်ကောင်စီအကြီးအကဲကပြောလာတာကအာဆီယံတဲမှာမြန်မာနိုင်ငံကတကယ်တမ်း9နှစ်10နှစ်လောက်တည်းမှာထိတ်ရောက်လာအောင်ဖြစ်နိုင်စူးစမ်းရင်ဖြစ်နိုင်တယ်ဆိုတဲ့ဟာမျိုးတွေပြောလာပါတယ်။အဲ့တော့ဒီစစ်ကောင်စီစက္ကဆရဲ့စီးပွားရေး vision နဲ့ပတ်သက်လို့ရောကိုခိုင်ဝင်းဘယ်လိုမြင်ပါလဲ
။သူရဲ့နော် vision နဲ့စီးပွားရေး vision နဲ့ပြောမယ်ဆိုရင်တော့စိတ်ကွင်းဆန်တဲ့ဟာပေါ့နော်။ဒါကြောင့်လေသူတို့ကရည်စရာလူရည်စရာဖြစ်နေတယ်ပေါ့နော်။ဘလို့မှဒီတကယ်တမ်းဟိုဟာတက်ကွာဖြစ်မယ်ဆိုရင်အာဆီယံမှာလည်းလက်ဖြစ်ဖို့ကလည်း9နှစ်ငယ်လည်းမလွယ်ဘူး။အာဆီယံမှာထိပ်သီးနိုင်ငံဖြစ်ဖို့အတွက်ဆိုတာထိပ်သီးဆိုတာတကယ်တော့နော်စင်ကာပူတို့မလေးရှားတို့လိုဝင်ငွေစုံရောက်ကုစင်တာဘလို့မှမဖြစ်နိုင်ဘူးပေါ့နော်။အရင်တော့တောင်မှဒေါ်ဆန်းစုကြည်ကနှစ်20နဲ့စင်ကာပူကိုပြောင်းလုပ်မယ်ဆိုလို့လူတွေကနော်တခါလေဟိုကလုပ်လိုက်ဒီဝေဖန်တာတွေရှိခဲ့တယ်ပေါ့နော်။ကိုက9နှစ်10နှစ်နဲ့သွားမယ်ဆိုတော့ဒီတနည်းအားဖြင့်ပြောရင် false hopes ပေါ့နော်။မဖြစ်နိုင်တဲ့ညှော်လင့်ချက်တွေကိုဒီလူတို့ကိုပေးတဲ့သဘောမျိုးဖြစ်နေတာပေါ့နော်။
ကျွန်တော်နောက်ဆုံးတစ်ခုမိကျင်ပါတယ်မြန်မာနိုင်ငံကပြောရမယ်ဆိုလို့ရှိရင်တစ်ချိန်လုံးကစီးပွားရေးပိတ်ဆို့တာကိုခံခဲ့ရတဲ့နိုင်ငံလည်းဖြစ်ပါတယ်စစ်အစိုးရလက်ထက်ဒီမှာပေါ့နော်အဲ့တော့အဲ့ချိန်ကာလတုန်းကသူတို့ကစီးပွားရေးပိတ်ဆို့မှုခံခဲ့ရပြီးမြန်မာချင်းနိုင်ငံတချို့နဲ့တချို့အာဆီယံနိုင်ငံတချို့အာရှနိုင်ငံတွေနဲ့စီးပွားရေးတွဲလုပ်ပြီးတော့ပြန်ထိန်းထားနိုင်ခဲ့တာတွေရှိပါတယ်ခင်ဗျာအဲ့တော့အခုစစ်ကောင်စီလက်ထက်မှာကောဒီလိုမျိုးအလားအလာစီးပွားရေးကိုတိုးတက်အောင်မဟုတ်တော့မှထိန်းထားနိုင်မယ့်အလားအလာရှိမှာရောရှိနိုင်မှာလား
ခက်ကာလနှစ်ခုကတော့မတူတော့ဘူးပေါ့နော်တစ်ချိန်လုံးကတော့ဟုတ်တယ်တော့ဒီစိန်တော့ဒါစီဝါရီပြေဆိုတာဒုံမှုပါဆိုတော့ဆောင်းဖို့နဲ့ညီပေါ့နော်သူတို့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဟိုဟာလုံနိုင်ခဲ့တယ်ဖာနာဝင်လည်းသူတို့တည်နေအောင်ထိန်းထားနိုင်ခဲ့တယ်ဒါပေမဲ့လို့နော်ဒီ21ရာစု2021အခြေအနေက1988အခြေအနေနဲ့တော်တော်ကွာသွားပြီပေါ့နော်ဆိုတော့ပထမတစ်ခုတော့ဘာလဲဆိုတော့1988တုန်းကဘယ်လိုပဲပြောပြောတက်လာခဲ့နော်ဒီဟိုဆစ်ဆိုးရဟာပိတ်ထားတဲ့စီဝါရီကိုသူကဖွင့်market economy ဆိုတော့ဈေးကစီးပွားရေးစနစ်ကိုဟာလုတ်ခဲ့တော့အတိုင်းအတာတစ်ခုကြည့်တော့ဒီအဆင်ပြေတဲ့လူတွေလည်းအများကြီးရှိတယ်ဒါသမားဆုံးဆက်ဆက်ဖွင့်တဲ့အချိန်မှာအနောက်နိုင်ငံတွေရဲ့ဂျင်းနီမြန်ဝင်တယ်အများကြီးဝင်လာတယ်ပေါ့နော်တိုတယ်လို့ပေါ့သူတို့ပဲဆက်လာပဲတရုတ်ဆိုတာကနောက်မှဝင်လာတဲ့ဂျင်းနီမြန်ဝင်ဖြစ်တယ်2000ကျော်တော့မှသာဝင်လာကြတာအရင်ဆုံးဝင်လာတာကဂျပန်နဲ့ကိုရီးယားနဲ့ဟုတ်လေနောက်နိုင်ငံအမေရိကန်တို့ဒီဥရောပတူတယ်လို့ပေါ့နော်တူတယ်လို့သူစပြီးတော့ဝင်လာကြတာဆိုတော့ပိတ်ထားတာနေဖွင့်နေဘာမှမရှိတဲ့နော်ဒီ GDP ကိုအင်မတန်နည်းတဲ့ GDP မဆက်လာလက်ထက်မှာအင်မတန်ဆင်းရဲနေတဲ့နိုင်ငံကြီးစဖွင့်ရတဲ့အတိုင်းအတာတစ်ခုကြည့်လို့ကဒါအောင်မြင်ခဲ့တယ်နော်အမှုပဲနဲ့နောက်ပိုင်းမှာလည်းချမှတ်တဲ့ဒီစီးပွားရေးပိတ်ဆို့မှုကိုဒီမဆက်ဆင်းတဲ့အင်းကြီးတဲ့နိုင်ငံတွေနဲ့ကုန်ဆွယ်ပြီးတော့မျိုးရတယ်ခုဟာကြတော့သူကပြောင်းပြန်ဖြစ်သွားပြီတိစောက်ထားတဲ့အရာတွေပြန်ပြီးတော့ကျုံချတယ်လို့ဖြစ်သွားတာပေါ့နော်ခုကိုလောလောဆယ်ကိုကမ္ဘာပန်းနေပြီးတော့78ရာခိုင်နှုန်းနော်စီးပွားရေးကျသွားမယ်လို့ပြောတယ်အဲ့တော့တည်ဆောက်ထားတဲ့ဟာတွေကျုံဆင်းတာထိမှုပူပြီးတော့အရန်ကိုခက်ခဲနေပြည်သူလူထုအနေနဲ့လည်းအရင်ခက်ကလို့မနေရတော့ဘူးပေါ့ဒီပါလဲပြောပြောလက်ဆင့်ကြီးလို့ပါလို့ပါလေမြို့တွေတော်တော်များများမှရလာတယ်လမ်းတွေကောင်းလာတယ်ဆက်သွယ်ရေးဒီတယ်လီဖုန်းတွေကောင်းလာတယ်ဒီဆက်သွယ်ရေးတယ်လီနော်တို့ပါလို့ဒီလိုရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့အတွက်အဲ့လိုအခြေအနေရနေပြီးတော့ပြန်ပြီးတော့ပြိုလဲသွားမယ်ပြန်ရောက်သွားမယ်ခုဆက်ရှင်ရတာမျိုးဆိုတော့နည်းနည်းအမှန်တော့မဟုတ်ဘူးပေါ့နော
်ဟုတ်ကဲ့ကိုခိုင်ဝင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာမျိုးရီကိုခုလိုရှင်းပြပြောဆိုပေးတာ
ကိုသားညုံဦးစီစဉ်တင်ဆက်ခဲ့တဲ့မြမအရေးဆွေးနွေးခန်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOE မြမပိုင်းစီစဉ်ရဲ့အဖတ်စင်ခဏတွေစီစဉ်ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပေးလိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။
ဒီ American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yudelcha 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီတင်ပြမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာသောရရှင်များရှင် VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ4ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ58 kHz 5805ဒုကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝတ်အစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုအရေးဆုံးတော့ကမ္ဘာသတင်းမီဒီယာတွေတင်မှာဖော်ပြထားတဲ့မြန်မာဆိုင်ရာသတင်းတွေကိုကောက်နှုတ်စူးစီးတင်ပြပေးမှာပါ။မိုင်းအင်ဂျင်နိုင်တင်ပြထားပါတယ်ရှင်
။မင်္ဂလာပါ။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မအင်ဂျင်နိုင်ပါ။
တလအတွင်းမြန်မာကျပ်ငွေတန်ဖိုး60ရာခိုင်နှုန်းကျဆင်းသွားမှုနဲ့အတူစီးပွားရေးဆုပ်ယုပ်လာမှုကိုရပ်တန့်ဖို့စစ်ကောင်စီမှအစွမ်းအစမရှိဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post သတင်းစာမှာဖော်ပြထားတဲ့ Writer သတင်းဆောင်မကိုအရင်ဆုံးတင်ပြမှာပါ။ကျပ်ငွေတန်ဖိုးတဟုန်တိုးကျဆင်းတဲ့သတင်းတွေလောင်စာဆီနဲ့ကုန်စည်နှုန်းတွေလည်းမြင့်တက်နေသလိုရွှေဆိုင်နဲ့ငွေလဲလှယ်ကောင်တာအများပြားလည်းပိတ်ထားကြတယ်လို့ဆိုပါတယ်။February လမှာဆီယာနာတင်ပြီးတဲ့နောက်စီးပွားရေးကျဆင်းလာတဲ့အပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဆက်လက်မြင့်တက်နေချိန်တိုက်ပွဲတွေကလည်းများပြားလာကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။မြမစီးပွားရေးအတက်အကျကိုတိုင်တာတဲ့ကြက်ငွေတန်ဖိုးနှုန်းကျဆင်းမှုဟာစစ်ဘိုလ်ချုပ်တွေကိုလှုပ်လှုပ်ရှားရှားနဲ့ကြောက်ကြရဖြစ်စေတယ်လို့ International Crisis Group ကမြမရေးရာကျွမ်းကျင်သူ Richard Horsey ရဲ့သုံးသပ်ချက်ကိုဖော်ပြထားပါတယ်။ကျန်းွေကြာဆင်းမှုကိုထိန်းချုပ်ဖို့ဩဂုတ်လမှာဗဟိုဘဏ်အနေနဲ့စ조사ခဲ့ပေမယ့်ငွေလဲလှယ်တဲ့နှုန်းအဆမတန်မြင့်တက်လာတဲ့ဖြစ်အားကြောင့်စက်တင်ဘာလ10ရက်နေ့မှာလက်လျှော့ခဲ့ရတယ်လို့ဆိုပါတယ်။ဒေါ်လာငွေရှားပါမှုဆိုးရွားလာတာနဲ့အမျှငွေလဲလှယ်ရေးလုပ်ငန်းတွေလည်းပိတ်ခဲ့ကြရပါတယ်။စက်တင်ဘာလ10ရက်နေ့ကဒေါ်လာကို1695ကျပ်ရှိခဲ့ရကနေအင်္ဂါနေ့ကဒေါ်လာကို2900ကျပ်နှုန်းထိမြင့်တက်လာတာကိုနိုင်ရှင်ဖော်ပြထားပါတယ်။ဒါအပြင်ဖေဖော်ဝါရီလ10ရက်နေ့ကအရက်သားဆိုးရွားကိုဖျောက်ချပြီးဆီယာနာသိန်းချိန်မှာဒေါ်လာကို1395ကျပ်နှုန်းပဲရှိခဲ့တယ်လို့ဆိုပါတယ်။ကမ္ဘာပံရဲ့တနင်္လာနေ့ကခန့်မှန်းချက်အရဆိုရင်မြမစီးပွားရေးဟာဒီနှစ်အတွင်း18ရာခိုင်နှုန်းအထိကျဆင်းလိမ့်မယ်လို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံဟာဒေတာရင်းမှာအလုတ်ကင်ကျဆင်းမှုအကြီးမားဆုံးအဖြစ်မြင်တွေ့ကြရမှာဖြစ်တယ်လို့စင်ရနွမ်းပါမှုအရေးအတွက်ဟာလေမြင့်တက်လာဖို့ရှိကြောင်းကမ္ဘာပံကသတိပေးပြောဆိုထားတယ်လို့ဆောင်းပါးမှာဖော်ပြထားပါရှင်။ဆက်လက်တင်ပြမှာကဒေါအောင်ဆန်းစုကြည်အပေါ်အမှုစီရင်မှုကနေဘာမျှော်လင့်နိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဂျာမနီအခြေစိုက် dw.com သတင်းအွန်လိုင်းစာမျက်နှာမှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုတရားရုံးတင်စစ်ဆေးနေတာဟာသူ့ကိုနိုင်ငံရေးရဲ့ပြန်ဝင်မလာအောင်တားဆီးဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီလိုလုပ်တာဟာတိုင်းပြည်မှာဒေါအောင်ဆန်းစုကြည်ရဲ့ကြော်စောမှုအထင်ကရဖြစ်မှုကိုပိုးပြီးခိုင်မာစေနိုင်တယ်လို့ဖော်ပြထားပါတယ်။ February 1ရက်နေ့ဆီယနာတိုင်းနယ်နေမှာပဲဒေါအောင်ဆန်းစုကြည်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့တပြိုင်တည်းစစ်ကောင်းဆောင်တွေဟာသူ့ကိုစွဲချက်မျိုးစုံတင်ခဲ့ပါတယ်။အစပထမပိုင်းမှာတော့ပို့ကုံသွင်းကုံဥပဒေချိုးဖောက်မှုနဲ့ walkie talkie တွေကိုတရားမဝင်ပိုင်ဆိုင်မှုတဘာဝဘီအန်ဒီရဲ့စီမံခန့်ခွဲမှုဥပဒေအောက်ကကိုဗစ်ဆိုင်ရာစီရင်စည်းကမ်းတွေချိုးဖောက်မှုစတာတွေနဲ့ပဲဒေါအောင်ဆန်းစုကြည်ကိုအမှုဆွဲထားတာပါ။နောက်ပိုင်းမှာတော့လူမှုမငြိမ်မသက်ဖြစ်အောင်လှုံ့ဆော်မှုအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုအကျင့်ပြတ်ခြားစားမှုစတဲ့ပြင်းထန်တဲ့ဆွဲချက်တွေကိုတင်ခဲ့တယ်လို့ဆိုပါရစေ။ဒီတောက်ကြမှာစတင်စစ်ဆေးမဲ့ဒေါအောင်ဆန်းစုကြည်အပေါ်ဆွဲထားတဲ့အကျင့်ပြတ်ခြားစားမှုဆွဲချက်မှာတကယ်လို့ပြစ်မှုထင်ရှားမယ်ဆိုရင်အသက်86နှစ်အရွယ်ဒေါအောင်ဆန်းစုကြည်ဟာထောင်ဒဏ်15နှစ်ထိကြာခံရဖို့ရှိနေတယ်လို့ဆိုပါရစေ။ မြန်မာနိုင်ငံရေးလေလာသူတွေတုံ့တက်တာကတော့ဒေါက်ဆန်းစုကြည်အပေါ်အမှုဆွဲတရားစီရင်မှုဟာနိုင်ငံရေးရဖြစ်တယ်ဆိုတာတန်တရားဖြစ်စရာတော့မလိုဘူးလို့ပြောကြပါတယ်။အထူးသဖြင့်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုချင်းမင်းအောင်လှိုင်ကဒေါက်ဆန်းစုကြည်ကိုနိုင်ငံရေးတဲ့ဘယ်တော့မှပြန်လာလို့မရအောင်တားဆီးလိုတာဖြစ်တယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေတဲကအမှုတစ်ခုဒဲနေတဲ့စစ်ကောင်စီကတိပေးထားတဲ့2023ခုနှစ်ဩဂုတ်လမှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ဒေါက်ဆန်းစုကြည်အနေနဲ့သူ့ပါတီကိုဥဆောင်ခွင့်တောင်ရဖို့မရှိကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။မြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းအပေါ်ပိတ်ဆို့အရေးယူဖို့အမေရိကန်လွှတ်တော်ကချင့်ချိန်စဉ်းစားနေပြီဆိုတဲ့ခေါင်းစဉ်နဲ့ Foreign Policy သတင်းမဂ္ဂဇင်း Online မှာJack Detach ရေးသားထားတဲ့ဆောင်းပါးကိုနောက်ဆုံးအနေနဲ့တင်ပြမှာပါ။အဲ့ဒီလိုပိတ်ဆို့အရေးယူမဲ့ဥပဒေဟာ Rohingya တွေပေါ်လူမျိုးတုံးတပ်ဖြတ်မှုကိုမြန်မာစစ်တပ်ကျူးလွန်ခဲ့သလားဆိုတာဆုံးဖြတ်ဖို့တွန်းအားပေးနိုင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအရေးပါတဲ့ဆက်မှုလုပ်ငန်းတချို့အပါအဝင်မြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းအပေါ်အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုအသစ်နဲ့ Rohingya လူနည်းစုတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်မရောက်အမေရိကန်နိုင်ငံသားရေးဌာနအနေနဲ့ဆုံးဖြတ်ဖို့စာရာတွေပါဝင်တဲ့ဥပဒေချမ်းအသစ်ကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်ပါတီလွှတ်တော်အမတ် Gregory Mix ကလာမယ့်သတင်းပတ်အတွင်းတင်သွင်းဖို့ပြင်ဆင်နေတယ်လို့ဆိုပါတယ်ဒါဟာနိုင်ငံရေးအရာတွေ့ဆုံအဖြေရှာရေးမြန်မာစစ်ကောင်စီကိုဖိအားပေးဖို့ကြိုးပမ်းမှုတရက်ဖြစ်ပါတယ်မြန်မာစစ်တပ်အပေါ်ပြစ်မှတ်ထားတဲ့ဒဏ်ခတ်အရေးယူမှုမျိုးဖြစ်စေလို့ကြောင့်ဒီဥပဒေချမ်းရေးဆွဲမှုမှာပါဝင်တဲ့အမည်မဖော်လိုတဲ့လွှတ်တော်ရုံးအဖွဲ့ဝင်တဦးကပြောကြားခဲ့တယ်လို့ဆိုပါတယ်စစ်တပ်ရဲ့အကြမ်းဖက်မှုတွေကိုဆက်ပြီးဖြစ်အောင်ခွင့်ပြုထားတဲ့ကုမ္ပဏီတွေအဖွဲ့အစည်းတွေလက်ရှိစစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူနိုင်ရေးအမေရိကန်အစိုးရအနေနဲ့လိုက်ပါဆောင်ရွက်လို့ရအောင်ဒီဥပဒေကိုရေးဆွဲတဲ့နေရာမှာကြဲကြဲပြန့်ပြန့်ပြုလုပ်ထားတယ်လို့သူကပြောကြားခဲ့တယ်လို့ဆိုပါတယ်။အထက်လွှတ်တော်ဘက်ကထည့်သွင်းမဲ့အချက်တွေနဲ့ပေါင်းစပ်မဲ့ဒီဥပဒေချမ်းအသစ်မှာဖေဖော်ဝါရီလကအာဏာသိမ်းမှုကိုဦးဆောင်ခဲ့တဲ့ထိတ်တန်းစစ်ခေါင်းဆောင်တွေအပါအဝင်မြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းကြောက်မြဲရေဒနာတူးဖော်ထုတ်လုပ်ရေးလုပ်ငန်းစတာတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ပါတယ်။ဒါပြင်မြန်မာပြည်သူတွေနဲ့ထိုင်းနိုင်ငံလိုမျိုးမြမအိမ်ကြီးချင်းနိုင်ငံတွေမှာခိုလုံနေတဲ့ဒုက္ခသည်တွေကိုတိုက်ရိုက်အကူအညီတွေပေးနိုင်ဖို့ဒေါ်လာတန်းနဲ့ချီထောက်ပံ့မယ်လူသားချင်းစာနာထောက်ထားမှုအစီအစဉ်တွေပါဝင်အောင်ဥပဒေချမ်းရေးဆွဲသူတွေကလှုပ်ဆောင်နေတယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်
။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။
ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြကြတဲ့မြန်မာဆရာသတင်းတချို့ကိုကောက်နှုတ်ဆူဆီပြီးမိုက်အင်ဂျင်တိုင်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့သတင်းတွေတဲ့ကသုတသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ရဖို့ရှိပါတယ်။အခုကတော့မိုက်အေးတန်နာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကိုနားဆင်ရအောင်ပါရှင်။
ရဲ့ကင်းရှင်းပြမင်္ဂလာပေါင်းတဲ့ပြည်စုံနေဖြစ်ပါစေတော်ရရှိနာရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါသေးကဲခုတစ်ပတ်တော့ VOE ကအမျိုးသမီးတူကြီးကိုစိတ်တူအောင်လုပ်လာတဲ့တော်ရရှင်ရဲ့စာနဲ့စကြင်ပါရနော်တိုင်လာဆိုတဲ့သရရှင်က
Hello မင်္ဂလာမရှိတဲ့အချိန်ဖြစ်ပေမဲ့မင်္ဂလာပါလို့ဥစွာနှုတ်ဆက်ပြရစေ VOE ပါမိစအဖွဲ့သားများခင်ဗျာ VOE ကိုအိမ်ကအဖွားရှိကတည်းကရေဒီယိုနဲ့အမြဲနားထောင်တာမို့ VOE ကကျွန်တော်နဲ့မဆိုင်လာပါဘူးအခုလက်ရှိလဲလူလူမိတ်ဆွေရုပ်သံလိုင်းကတဆင့်အမြဲကြည့်ရှုဖြစ်ပါတယ်လက်ရှိကအဆိုးဆိုးနဲ့အမွန်ကျက်ရဆုံးအချိန်ဖြစ်တဲ့အတွက်ဒီစီဇန်ကိုရင်ဖွင့်စွာစပါလိုက်ရပါတယ်ကျွန်တော်ရဲ့အိမ်မက်ကအန်ဒီနန်းလောင်တို့လိုအန်ဒီမြတ်သဇန်အောင်တို့လိုအန်ဒီအေးတနာကျော်တို့လိုအန်ဒီစုမြတ်မွန်တို့လိုအန်ဒီအင်ဂျင်နိုင်တို့လိုတရင်အစီအစဉ်တင်ဆက်သူဖြစ်ကျင်တာပါဒါပေမဲ့လက်ရှိနိုင်ငံရေးကြောင့်ပညာရေးကိုမဆိုသာပဲအသက်ရှင်ရရေးကိုပဲဦးတည်နေရတာမို့အိမ်မက်တွေအတော့ကိုအလံဝေးနေရတာမို့စိတ်ပြက်အာရုံမိတာအမှန်ပါဒါပေမဲ့အိမ်မက်တွေမဖြစ်နိုင်တော့ပဲတည်သွားရမှာထက်စစ်ကောင်စီလက်အောက်မှာတတလုံးနေသွားရမှာကိုပူကြောက်မိတယ်ကျေးဇူးတင်ပါတယ် VOE ရေ
ဟုတ်ပါစစ်အာဏာသိမ်းလက်အောက်မှာတက်လုံးနေရမှာကတော့လူတိုင်းကြောက်လွန်းလာတဲ့ပုံမှာနော်ဒါနဲ့ကိုတိုင်လာတယောက်တည်င်းကျင်ညာတဲ့သူဖြစ်ချင်တော့ဟုတ်ပါပြီဘယ်နဲ့မစီမဆိုင်အန်တီနန်းလောင်တို့အန်တီစုမြတ်မုံတို့ဖြစ်နေရတာလေအနည်းဆုံးဝမလောက်ဆိုရင်တော့တော်သေးတည်င်းကျင်ညာသူတွေစိတ်တက်ကြကုန်ပါပြီရှင်နောက်တာပါကိုတိုင်လာပြောတာဟုတ်ပါရဲ့တည်င်းတွေကျင်ညာလာလိုက်တာကျမတို့တွေအခုအန်တီအွေတောင်ရောက်လာကြပါပြီဒါမဲ့လေခုထိမဲအေးတနာကျော်ဆိုတာနားရဲဆွဲနေတော့မှာကဲတည်င်းကစိတ်ဘောဘွားလေးဖြစ်သွားအောင်နောက်တာပါနော်တခုမှကျင်တာကတော့အိမ်မက်တွေကိုမစွန့်လန့်လိုက်ပါနဲ့ဆိုတာပါအိမ်မက်ဆိုတာမက်ခွင့်ရှိသလိုအိမ်မက်တွေကတစဉ်အနာဂတ်ကိုလည်းတည်ဆောက်နိုင်ပါ၏လောလောဆယ်တော့တနေ့ချင်းစီကိုအဆင်ပြေပြေကြော်ဖြတ်နိုင်ဖို့ကြိုးစားပါအောင်လို့အားပေးချင်ပါတယ်ရှင်နောက်ထပ် view အစီအစဉ်တွေကိုနားထောင်ရင်းနဲ့သူတို့ရဲ့ဒုက္ခတွေသူတို့ကြုံတွေ့နေရတဲ့အခြေအနေတွေသူတို့နိုင်ငံရေးအမြင်တွေကိုရေးလာတဲ့သတင်းရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားပါမယ်မင်္ဂလာပါ view VOA ဟာမြန်မာပြည်သူတွေအတွက်နှစ်ပေါင်းများစွာရည်တည်ချက်ခိုင်ခိုင်မာမာသတင်းတွေထုတ်ပြန်ပေးလို့ကျေးဇူးတင်ပါတယ်ခင်ဗျာဆိုပြီးရေးလာတဲ့သောရရှင်ကတော့ပြစ်ဆုပ်ပန်ပြောက်အနာဂတ်ပြောက်တဲ့လူငယ်တွေပါဆိုပြီးရေးလာတဲ့သောရရှင်ဖြစ်ပါလေ
။ဥောင်းခင်းရဲ့မြန်မာရေးသုံးသက်ချက်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းစတဲ့အစည်းအဝေးတွေကိုအလွန်နှစ်ချိုက်မိပါတယ်။ဒါမဲ့ VOA ကသတင်းတွေမှာမြန်မာသတင်းနဲ့ကမ္ဘာသတင်းတွေတင်ပြမှုဟာရာခိုင်နှုန်းအတူတူဖြစ်နေတတ်ပါတယ်။တခါတလေကမ္ဘာသတင်းတွေနဲ့အချိန်ကုန်သွားတတ်ပါတယ်။ဒါလည်းအမြင်တော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာသတင်းကိုပို့ပြီးများများလေးတင်ပြဖို့မေတ္တာရခံပါတယ်။အားကိုရတော့တဲ့မီဒီယာဆိုလို့ VOA တို့လိုပြင်ပမီဒီယာတွေပဲရှိလို့ပါ။ပြည်တွင်းကမီဒီယာတွေကလည်းငွေကြေးဆိုင်ရာအခက်အခဲတွေ၊သတင်းရယူမှုအခက်အခဲတွေ၊အာဏာသိမ်းမှုနောက်ပိုင်းရပ်တည်ဖို့ခက်ခဲလာတာတွေကြောင့်ရိုင်းလူလူဖြစ်နေကြပါတယ်။လက်ရှိမြန်မာနိုင်ငံမှာကကုန်စည်နှုန်းတွေ၊ဒေါ်လာဈေးတွေအဆမတန်ထက်ကျွေးဆိုတာမူးလို့တောင်ရှူဖို့မလွယ်တဲ့အနေအထားမှာထမင်းနဲ့မအောင်မနှဲကြံနေရတဲ့အိမ်တော်စုတွေဟာအများအများပါပဲကျွန်တော်တို့လိုလူငယ်တွေမှလည်းအတိတ်တွေကိုပဲကြိတ်ပြီးစိတ်ကူးရင်နေရတာပါပဲပြစ်ဆုပ်ပန်လည်းပျောက်အနာဂတ်လည်းပျောက်တကယ်ဒုက္ခပါပဲ VOA
သူကိုယ်တိုင်ဒုက္ခရောက်နေရပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာပေမဲ့လည်း VOA ဝိုင်းတော်သားတွေဘေးကင်းကြမ်းမာကြပါစေဆိုပြီးတော့ဆုတောင်းပေးထားသေးတာပါပြတော့သူကမြမပြည်ကြီးအမြန်ဆုံးကျမ်းမာပါစေ။တောင်းတဲ့စုတွေအားလုံးပြည့်စုံကြပါလေရှင်။အခုဖြစ်နေတဲ့နိုင်ငံရေးစီရေးပြည်ပခန့်နဲ့ပတ်သက်လို့ကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေရဲ့စာတွေကိုလည်းဖော်ပြပေးကြပါလိမ့်။ဒီထဲမှာမင်းမဲ့အတိုင်းပြည်ဖြစ်နေပြီလားလို့မေးခွန်းထုတ်လာတဲ့သတင်းရှင်ကတော့
မင်းမဲ့အတိုင်းပြည်ဖြစ်နေပြီလား VOA ပြည်သူတွေဟာဓမ္မနဲ့အာရမကိုသိကြပေမဲ့ဤဆက်ရဓာတ်ကိုလည်းကြောက်ရအဝေးကဓာတ်ကိုလည်းကြောက်ရဖြစ်နေကြရပါပြီ။စကားစကားလည်း NUG, PDF, NLD တွေကိုဖန်စီတက်ဖြတ်နေကြတယ်။အဲစင်းအကြောင်းပြဓမြတိုက်လူသက်လုံနေကြတယ်။ NUG နဲ့ PDF တွေကလည်းစကားစကြံဖွန့်ဒလန်းဆိုပြီးတက်ဖြတ်နေကြတော့ဂျားတွေကအပြစ်မဲ့ပြည်သူတွေတေးကြရပါတယ်။နှစ်ဖက်စလုံးစဉ်းစားသင့်ပါတယ်။အရင်ကကြံဖွန့်စစ်သားအုပ်ချုပ်ရေးမှူး၊ယာမှူး၊ဆယ်မှူး NLD ဖြစ်ဘူးယုံနဲ့ဒလန်းဆိုပြီးမတတ်တဲ့လို့ PDF NUG ဆိုပြီးလဲမတတ်တဲ့မှာဘူးအခုဆိုရင်ကုံစည်းနှုံးတွေကလည်းမထိန်းနိုင်မသိမ်းနိုင်တက်နေကြတယ်ခုနှစ်လရှစ်လလဲပိုင်းကိုဗစ် -19 တတိယလိုင်းအဆိုးဆုံးအချိန်ကဆိုဆရာနာသိမှုရဲ့အကျိုးဆက်ဆိုးတွေကိုပြည်သူတွေအပြင်းထန်ခံစားရပါတယ်ကုံစည်းနှုံးတွေ3ဆ4ဆတက်ကုန်နေအဆိုးရကထုတ်တဲ့ဖုန်းဘေးတောင်မှတထောင်နံကိုတောက်တရပေးရတယ်အောက်ဆီဂျင်တိုင်းဆက်ကလေးကို4000ကျပ်နဲ့COVID-19 မိသားစုလိုက်ဖြစ်နေလို့ဝယ်သုံးရတယ်။အောက်ဆီဂျင်အိုးသေးအခွန်ကို36000ပေးရတယ်။အရေးထက်ကကအိုးသေးကို4000အကြီးကို6000ပေးရတယ်။အခုဆိုရင်ပြည်သူတွေအငတ်ဘေးဆိုင်နေကြပြီ။ပြည်သူတွေတောင်းဆိုချင်တာကစကားစရော NUG PDF တွေရောပြည်သူတွေအပေါ်မှာအမှန်တကယ်ဒလန်ဟုတ်မဟုတ် NUG PDF ဟုတ်မဟုတ်သေချာစဉ်းစားဖို့လိုတယ်လေ။အချိန်ခါကမင်းမဲ့တိုင်းပြည်လိုဖြစ်နေတဲ့အတွက်ဥပဒေကတနက်ပြောင်းရမှာပဲဖြစ်နေကြတော့မလို့မုန်းသူတွေကရန်ညိုးရန်စားတွေကိုလက်စားချေဖို့စာကစာကိုရော NUG PDF ကိုရောနှစ်ဖက်စလုံးကိုမမှန်သတင်းပေးပြီးလုံနေကြတာတွေလည်းရှိနေကြတာတတိချက်ဖို့ပါဗျာ
ဒီတော်ရှင်ကအကောင့်ကိုလှုပ်ဝဲထားပြီးပေါ့အထူးမြတ်တာရက်ခံအပ်ပါသည်လို့လည်းရေးထားတာပါ ရှင်လိုမျိုးအခြေအနေတွေရှုပ်ထွေးပြီးတော့တန်တရားတွေများနေတဲ့အချိန်မှာသူစာရဲမှာရေးထားထောက်ပြထားသလိုပဲဥရေကတနက်ပြောင်းသွားဖြစ်သွားနိုင်တဲ့အခြေအနေကိုမြန်မာလူထုရောနိုင်ငံတကာအတိုင်းအဝန်ကပါထူဆိုရင်းနေကြတာပါမြန်မာနိုင်ငံတစ်ခုလုံးပျက်စီးသွားမဲ့အခြေအနေကိုပြည်ပမှုဆိုပြီးတော့နိုင်ငံတကာမှာအမြန်ဆုံးလှုံ့ဆော်ကြဖို့တိုက်တွန်းမှုတွေလည်းကုလသမဂ္ဂညီလာခံမှာပြောသွားတာကြားလိုက်ရပါတယ င်တန်ကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ကျွန်တော်ကတော့ generation y ဖြစ်ပါတယ်ဆိုပြီးတော့ရေးလာတဲ့သွားရရှင်တယောက်ကတော့သူ့ရဲ့ခံစားချက်ကိုပြောပြခြင်းပါတယ်ဆိုပြီးတော့ email ရေးပို့လာပါတယ
်မင်္ဂလာပါ view ခင်ဗျာပထမဆုံးအချိန်စာပို့တာပါစာရှင်တော့တီးခံပါတင်းနေကြဘွားကနေပြီးတော့အခုအသက်28နှစ်ထိအမြဲနားထောင်လာတာပါအခုကာလမှာမြန်မာပြည်က generation y လူလက်တယောက်ရဲ့ခံစားချက်ကိုရင်ဖွင့်ပြစီအာဏာသိမ်းမှုမဖြစ်ခင်ကပြည်အရေးဝန်ထမ်းအထက်တန်းပြဆရာတယောက်ပါအခုတော့ CDM လို့လို့အလုတ်လက်မဲ့လာစာဖြစ်သွားပါပြီ။မိသားစုကအခြေခံလူရန်းစားဖြစ်တဲ့အတွက်ခက်ခဲမှုတွေနဲ့ပါ။တခြားလို့ရှာဖို့ကလည်း COVID နဲ့နိုင်ငံရေးနဲ့ဆိုတော့စဉ်းစားတာကြည့်ပါတော့ဗျာ။ပြည်တော့မှအဆင်မပြေလို့ပြည်ပအလုတ်ကင်တွေအကြောင်း online မှာလေ့လာကြည့်မိပါရတယ်။ကိုရီးယား၊ဂျပန်၊စင်ကာပူစတဲ့အလုတ်ကင်တွေပေါ့ဗျာ။ IPA ကိစ္စ၊ passport ကိစ္စ၊ COVID စီးပင်းစီကံစတွေကဝင်ဝင်မရှိတဲ့အခြေခံလူရန်းစားပြီးတော့ရွာမှာနေထိုင်တဲ့ကျွန်တော်တို့အတွက်အလောင်းကွာဝေးလွန်းပြန်ပါတယ်။လမ်းတွေပျောက်သွားပါတယ်ဗျာ။စိတ်ပန်းဆရာမှာလဲကိုလီစားကြည်ညိုရတဲ့ဒေါန်ဆန်းစုကြည်ပါဝင်စာရေးဆရာတွေနိုင်ငံရေးကောင်းဆောင်တွေအမှုပညာရှင်တွေလူငယ်တွေအဖမ်းဆီးခံထားရတဲ့သတင်းတွေတွေ့တိုင်းဝမ်းနဲ့ဒေါသထွက်ရပါတယ်ဒီပရက်ရှင်တွေဝင်မိရဗျာအမြဲတမ်းတော့မဟုတ်ပါဘူးကိုယ့်ကိုယ်သတိကပ်ပြီးတော့စိတ်ဓာတ်ကိုပြန်ပြီးတော့ခွန်အားဖြည့်ရတာပေါ့ဘာဆက်လို့ရမလဲအကြံပေးပါအောင်အကူမတို့ကြီးတချင်းတစ်ပုတ်လဲတောင်းကျင်ပါတယ်အခုအမေရိကမှာ fundraising tour တွေဖျော်ဖြေနေတဲ့ကိုစောင်းလိုင်ရဲ့ငယ်အိမ်မက်တချင်းလေးတောင်းဆိုပြရစီကိုစောင်းလိုင်ရဲ့ပြည်သက်ဖြစ်တာဒီကြောင်ပြီးတော့ခုကာလနဲ့တချင်းလေးကတိုက်ဆိုင်နေကြကြောင်းဖွင့်ပြပြပါတခါတလေလဲစိတ်သက်ကြမိပါတယ် view ကမစ်ဆူရီကုကျမ်းမှာစိတ်ချမ်းသာရှိပါလေဆာမာပါတဲ့နာမည်ကိုတော့ဖော်ပြမနေပါနဲ့တော့အမအေးသနာကျော်ကြီ
းဂျန်ဝိုင်သောရရှင်ကလည်းစိတ်သက်ကြမိတယ်လို့ရေးလာတာပါကိုပါကိုပဲစိတ်သက်ခွန်အားတွေတိုးနေရပါတယ်ဒါကြောင့်မလို့ခုနကတော့သောရရှင်ကိုတိုင်လာကိုပြောနေတာပါစိတ်သက်တွေမကြပါနဲ့လို့တရော့ဒီတစ်ပတ်သောရရှင် generation wine သောရရှင်တောင်းဆိုထားတဲ့တချင်းလေးဖွင့်ပေးခြင်းပါတယ်နော်ဆောင်းလိုက်ဒီဆိုတဲ့ငယ်အိမ်မဲ့ဆိုတဲ့တချင်းလေးသူတောင်းတာနဲ့လိုက်ရှာပြီးကျမနားထောင်ဖြစ်ပါတယ်။ကျမလိုပဲအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့ဆုတောင်းပါတယ်ရှင
်。ကျွန်တော်စိတ်ကူးရင်မှုတဲ့ကျွန်တော်အတွေ့တော့ကျွန်တော်ကအကောင်းဆုံးစိတ်ကူးလေးနဲ့ယူမှုတဲ့ငယ်အိမ်မတွေတကယ်မဖြစ်ပေပြန်ပြောရှင်ကြည်ရတယ်လို့ဝမ်းဝိုင်းနေကြအုံနောက်ကြီးကye ko chi che be ke che ma mi ge de lu you sing out o ko l
ပြည်သူမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနိုင်တဲ့အဖြစ်ဒီဝေမြန်မာပိုင်း Facebook စာမျက်နှာကနေပြတိုက်ရိုက်နားဆင်နိုင်ပါတယ်။ရင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေပြတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA internet website လိပ်စာက bermis.voanews.com
ဖြစ်ပါတယ်ဖြူကိုလည်းစာရေးကြပါအောင်နော်ဒေါ်ရရှင်ရအောင်ရှင်နှန်းချက်မိကြပါစေရှင်ဒီကမြတ်ချင်းအားလုံးဘာကြောသွားလဲဘယ်နည်းနဲ့ဂျင်းဂျင်းရတဲ့လောကလုံးကဘကုန်းနေကြရ
ဧသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းကိုလည်းစာရေးသားကြပါအောင်ရှင်။သောရရှင်တို့ပေးစာတွေကိုစောင့်မျှော်နေပါမယ်နော်။အခုတော့သတင်းတွေထဲကတုတ္တအပတ်စဉ်စီစဉ်ကိုထုတ်လွှင့်ပေးပါပါ။ဒီသတင်းပတ်မှာတော့လက်ရှိမြန်မာအရေးနဲ့ပတ်သက်ပြီးဒီမိုကရေစီပြန်ပြီးထွန်းကားလာဖို့အတွက်အမြဲတမ်းတိုက်တွန်းပြောဆိုတဲ့ Quad ဆိုတဲ့၄နိုင်ငံပူးပေါင်းဆောင်ရွက်မှုအကြောင်းကိုတင်ပြထားပါတယ်။မညွညွလွင်စီစဉ်တင်ဆက်ထားပါတယ်ရှင်။
Quad လို့အမည်ပေးထားတဲ့အဖွဲ့ဟာတရားဝင်ဖွဲ့စည်းထားတာမဟုတ်ပေမဲ့အာရှပစိဖိတ်ဒေသရင်းနိုင်ငံတွေရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာတွေမှာ တရုတ်ရဲ့ဩဇာလွှမ်းမိုးလာတာတွေကြောင့်ဖြစ်ပေါ်လာတဲ့ကျင်းမာမှုတွေကိုစောင့်ကြည့်ဖို့အတွက်အမေရိကန်၊ဩစတြေးလျ၊အိန္ဒိယနဲ့ဂျပန်၄နိုင်ငံပူးပေါင်းထားတဲ့အဖွဲ့ဖြစ်ပါတယ်။၂၀၀၄ခုနှစ်အိန္ဒိယသမုတ်တရားမှာဖြစ်ပွားခဲ့တဲ့ဆူနာမီဘေးအန္တရာယ်ကြီးကြားရောက်ပြီးတဲ့နောက်ပိုင်းရေချောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက်စတင်ဖွဲ့စည်း
ည်ငြိမ်မှု၊နေဆက်အရေး၊လုံခြုံရေးနဲ့ကျန်းမာရေးစတဲ့အရေးကိစ္စတွေအတွက်ပါထည့်သွင်းစဉ်းစားခဲ့ကြပြီး2009ခုနှစ်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဦးဆောင်မှုနဲ့အမေရိကန်ဒုသမ္မတဒစ်ချေနီ၊ဩစတြေးလျဝန်ကြီးချုပ်ဂျွန်ဟာဝတ်နဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းတို့ဟာမလာဘာလို့အမည်ပေးထားတဲ့ခွတ်လေးနိုင်ငံပူးပေါင်းစီရေးလေ့ကျင့်မှုတွေအတွက်ပါဆွေးနွေးခဲ့ကြပါတယ်ဒါအပြင်တရားဝင်အဖွဲ့အစည်းတစ်ခုဖြစ်လာဖို့အတွက်လည်းလေးနိုင်ငံခေါင်းဆောင်တွေကြိုးပမ်းခဲ့ကြပါတယ်။2020ခုနှစ်မှာတော့လေးနိုင်ငံစလုံးပါဝင်တဲ့ပထမဆုံးစီရေးလေ့ကျင့်မှုတရက်ကိုပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်။2021ခုနှစ်မတ်လမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဦးဆောင်ဖိတ်ကြားမှုနဲ့အွန်လိုင်းအစည်းအဝေးတရက်ကိုကျင်းပခဲ့ကြပြီးဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီဆူဂါတို့တက်ရောက်ခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးမှာကိုဗစ်ကာကွယ်ဆေးကိစ္စ၊ဥရုယာတီပြောင်းလဲမှုအရေး၊နည်းပညာပိုင်းဆိုင်ရာစမ်းသစ်တီထွင်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။2021ခုနှစ်စက်တင်ဘာလထဲမှာတော့ခွတ်လေးနိုင်ငံကခေါင်းဆောင်တွေဟာလူကိုယ်ရိုင်တွေ့ဆုံတဲ့ထိပ်သီးဆွေးနွေးပွဲတရက်ကိုကျင်းပကြပါတယ်။
And I'm honored to welcome Prime Minister Morrison, Prime Minister Modi, Prime Minister Suga. And,
၂၀၂၁ခုနှစ်အတွင်းခွတ်ကောင်းဆောင်တွေဟာတရုတ်ရဲ့ဒေသတွင်းအင်အားသုံးဆောင်ရွက်လာမှုတွေအပေါ်စိုးရိမ်မှုတွေဖြစ်ပေါ်လာပြီးပိုပြီးပူးပေါင်းဆောင်ရွက်ကြဖို့အရေးတွေကိုတုံ့တက်ချမှတ်လာကြပါတယ်။ဒါပေမဲ့လည်းလေးနိုင်ငံကောင်းဆောင်တွေအနေနဲ့တရုတ်အရေးကိုသာအဓိကထားဆောင်ရွက်တာမဟုတ်ဘဲကိုဗစ်-19ကပ်ဘေးကြောင့်အကျိုးဆက်ဖြစ်ပွားလာနိုင်တဲ့စီးပွားရေးနဲ့လူမှုရေးပြ
ွင်းပြောဆိုတိုက်တွန်းကြတာပါဒီရက်ပိုင်းတွေအတွင်းမှာပြုလုပ်ခဲ့တဲ့ Quad 4နိုင်ငံခေါင်းဆောင်တွေတွေ့ဆုံမှုမှာလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နိုင်ငံသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးဖို့အပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေအတွက်ဆောင်ရွက်ကြဖို့နဲ့ဒီမိုကရေစီကိုအမြန်ဆုံးပြန်လည်ဖော်ဆောင်နိုင်ကြဖို့မိမိတို့ကဆက်လက်တောင်းဆိုပါတယ်လို့သဘောထားထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်ရှင်
မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတသတင်းဘတ်ဆင်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOE မြန်မာပိုင်းစီစဉ်ရဲ့သတင်းတွေသတင်းဆောင်မတွေနဲ့သတင်းဘတ်ဆင်ခဏတွေကို VOE မြန်မာပိုင်းစီစဉ်ရဲ့ website လိပ်စာဖြစ်တဲ့ bamis.voenews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အစီအစဉ်ထုတ်လွှင့်ချက်တွေကိုမနက်ပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော့လိုင်းထိုမီတာ25 40 51နဲ့လိုင်းလံမီတာ190တို့ကနေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့နယ်ကအစ်ခါဘလီဝတ်ကျောင်းအပြင်ဘက်မှာတနင်္လာနေ့ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်အာဖဂန်အရသား9ဦးထဲမှာတေဆုံးပြီးအနည်းဆုံး4ဦးဒဏ်ရာရခဲ့တယ်လို့တာလီဘန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကာရီဆိုင်ခော့စတီကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကလှုပ်ဆောင်တယ်ဆိုတာကိုချက်ချင်းမသိရသေးပေမဲ့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ရဲ့မကြသေးခင်ကတေဆုံးခဲ့တဲ့မိခင်အတွက်ဒီဘလီမှာအထူးဆူတောင်းပွဲကျင်းပတာကိုပြစ်မှတ်ထားပြီးတိုက်ခိုက်ပုံတွေ့ရပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဖွဲ့စည်းထားတဲ့တာလီဘန်အစိုးရရဲ့ပြုတ်မှုဆောင်ရွက်ချက်တွေဟာအခုထိအားရစရာမကောင်းသေးဘူးလို့ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရယ်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အာဖဂန်မှာတာလီဘန်အုပ်စုကအာဏာရယူခဲ့ခြင်းကစပြီးဥရောပသမဂ္ဂကလူသားချင်းစာနာတဲ့အကူအညီတွေတွန်းမြင့်ပေးရခဲ့ပေမဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအထောက်ပံ့တွေကရပ်ဆိုင်းထားတာပါ။ဥရောပသမဂ္ဂလိုပဲတခြားနိုင်ငံတွေနဲ့ကမ္ဘာဘဏ်ကပါအကူအညီတွေကိုရပ်ဆိုင်းထားတာဖြစ်ပါတယ်နှစ်ပေါင်းများစွာပဋိပက္ခတွေနဲ့ဖိစီးနှိပ်စက်မှုကိုခံနေရတဲ့မြန်မာနိုင်ငံသားတွေငြိမ်းချမ်းမှုရရှိဖို့အတွက်ပုံရဟန်းမင်းကြီးဖရန်စစ်ကတနင်္ဂနွေနေ့စင့်ပီတာရင်ပြင်မှာပြုလုပ်တဲ့ဆူဝေးဆူတောင်းပွဲမှာထပ်မံဆူတောင်းပေးခဲ့ပါတယ်ဒါပြင်မြန်မာနိုင်ငံသားတွေအနေနဲ့ဆိုးရတဲ့ခံစားမှုတွေတိုက်ဆုံးအောင်မှုတွေကြောင့်မျက်ရည်မဆင်နိုင်ဖြစ်နေကြပေမဲ့ငြိမ်းချမ်းသာယာမှုရှိလာစေဖို့အတူလက်တွဲလှုပ်ဆောင်ပြီးအခက်အခဲတွေကိုအတူတကွကျော်ဖြတ်နိုင်အောင်ပူးပေါင်းဆောင်ရွက်နိုင်အောင်လည်းဆုတောင်းပေးခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ပိုင်နက်ဒေတာအနားတဝိုက်တရုတ်ရဲ့ရန်လိုတဲ့စီးရဲလှုပ်ဆောင်မှုတွေအတွက်စိုးရိမ်စိတ်ပူတယ်လို့အမေရိကန်ကထုတ်ဖော်ပြောဆိုလိုက်ချိန်မှာပဲတရုတ်ကထိုင်ဝမ်တောင်ပိုင်းရေပြင်ပေါ်မှာတနင်္ဂနွေနေ့ကစစ်လင်း16ဆင်းဖြတ်ပြီးပြန်တန်းခဲ့ပါတယ်။တရုတ်ကထိုင်ဝမ်လေကြောင်းကာကွယ်ရေးဇုန်တဲကိုသူတို့ရဲ့တိုက်လင်း12ဆင်းနဲ့တခြားအမျိုးအစားစစ်လင်း၄ဆင်းဆစ်လွတ်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။တရုတ်ကထိုင်ဝမ်ဝေဟင်ပိုင်းနက်ထဲကိုတောက်ကြံတွေကစစ်လင်း38ဆင်းနဲ့ပြန်တန်းခဲ့တယ်လို့စနေနေ့မှာတော့စစ်လင်း39ဆင်းပြန်တန်းခဲ့တာဖြစ်ပါတယ်။ထိုင်ဝမ်နားမှာတရုတ်ရဲ့စီးရဲလှုပ်ရှားမှုတွေဟာမှားယွင်းချွတ်ချော်မှုတစုံတရာဖြစ်လာမယ်အန္တရာယ်ကြီးမားတယ်လို့ဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်စေနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Press ကကြေညာချက်ထုတ်ပြန်သတိပေးခဲ့ပါတယ
်။နောက်ဆုံးရထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE ရဲ့ Radio ရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 kHz 9833ည၊လိုင်းဒိုမီတာ32 kHz 9383ည၊လိုင်းဒိုမီတာ51 kHz 9885တို့ကနေဖမ်း ယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE မြန်မာပိုင်းစီစဉ်ကိုအပင်းနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ
This program has come to you.